လူဝင်ကြတဲ့ကိုကံတဲ့ဖြစ်ရှင်နေတာမှာဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်မယ်လို့တရုတ်နိုင်ငံကတတိယပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့တာဝန်ရှိသူတွေတယောက်တည်းတောက်ကြံတဲ့လုပ်ငန်းစီဝေးတစ်ခုတွင်တရုတ်နိုင်ငံကအခုလိုအမကန်ပြောဆိုတာလို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆာဒူဇမန်ခန်ခမားကပြောပါတယ်။တရုတ်နိုင်ငံလူမှုလူနွေဆိုင်ရာဝန်ကြီးကျောက်ခါစီဦးဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့အဖွဲ့တို့ဘင်္ဂလားဒေ့ရှ်ဝန်ကြီးများရုံးမှသိဆုံဆွေးနွေးကြတာပါ။ဘူရင်းရကြတဲ့ကိုဖြစ်ရှင်းလာမှာတရုတ်အနေနဲ့ပါဝင်လို့ဆောင်ပေးဖို့အစည်းအဝေးအတွင်းမှာဘင်္ဂလားဒေ့ရှ်သက်သာတိုက်တွန်းပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးခန်ကဒီကိစ္စကိုမကြခင်မှာဖြစ်ရှင်းနိုင်တယ်ဆိုတာသူတို့ကကျွန်တော်တို့ကိုအမကန်ပြောဆိုတယ်လို့ပြောပါတယ်။တာဝန်ရှိသူတွေတွေ့ဆုံဆွေးနွေးကြတဲ့နေရာမှာဘူရင်းရဆိုတဲ့ဒုံတို့တိုင်အတိအကျ30လောက်ဆိုတာအတိအကျမသိရပါပဲ။ဘင်္ဂလားဒေ့ရှ်ဆက်တင်နေမှာတော့ဘူရင်းရဆိုတဲ့ဒုံတို့ကိုဖော်ပြပါတယ်။ဒီလိုခေါ်ဆို30လောက်ကိုမြန်မာနိုင်ငံဘက်ကတော့အတိအမှတ်ပြူထားပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်ဝမ်အနေနဲ့မြန်မာနိုင်ငံကိုပြည်အားပေးဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းနေပါတယ်။တော်ရကြောင့်ဒီစင်းနဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့တရုတ်လူမှုလူနည်းဆိုင်ရာဝန်ကြီးဟာဂျာတာဘေးနေတုန်းကလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးလူညာရေးဆွေးနွေးပါတယ်။အဲဒီအစည်းအဝေးအတွင်းမှာလည်းလူညာချက်တဲ့ကိုဖြစ်ရှင်းလာမှာတရုတ်အနေနဲ့အတူတဘောဆောင်တဲ့အခမ်းအနားကနေပါဝင်လို့ဆောင်မယ်လို့တရုတ်တာဝန်ရှိသူကအမကန်ပြောဆိုကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးခန်းကပြောပါတယ်။